အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်နေမြန်မာနိုင်ငံကိုလက်ခံသွားမယ်ဆိုရင်နိုင်ငံတကာအတိုင်းဝိုင်းကယုံကြည်လက်ခံနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ကနေအဆင့်ရော့ကျသွားလိမ့်မယ်လို့ဒေသရင်းလွှတ်တော်များအဖွဲ့ကသတိပေးလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့အာဆီယံရဲ့ထိပ်သီးအစည်းအဝေးပွဲအတွင်းမှာမြန်မာနိုင်ငံကိုနှစ တာဝန်ကိုရှေ့လာမဲ့2014ခုနှစ်ကျရင်မြန်မာနိုင်ငံကိုပေးရသွားဖို့နှစ်ရကြာထိပ်သီးအစည်းအဝေးမှာအသင်းကောင်းဆောင်တွေကသဘောတူထားကြတာဖြစ်ပါတယ်။ဒါပေမဲ့လည်းလူခွင့်ရေးချုပ်ပေါင်းမှုတွေနိုင်ငံရေးတိုးတက်မှုတွေမရှိဘူးဆိုပြီးနိုင်ငံတကာတိုင်းဝိုင်းကဝေဖန်တာခံရတဲ့အသင်းဝင်နိုင်ငံတစ်ခုကိုဒီလိုတာဝန်ပေးတာဟာအာဆီယံရဲ့ဂုဏ်သိက္ခာကိုထိခိုက်စေလိမ့်မယ်လို့မြင်နေကြတာပါ။မြန်မာ၏အာဆီယံလွှတ်တော်အမှတ်များအဖွဲ့ ANPMC ကအင်ဒိုနီးရှားကိုယ်စားလှယ်တူဖြစ်တဲ့ Angkor Putri Asteroid ကတော့ဒါအသင်းအတွက်လမ်းဆောင်လမ်းကွက်တစ်ခုပဲလို့ဆိုပါတယ
်။ So ASEAN is now in a very critical moment to show to the international that there are
2015ခုနှစ်မှာဒေသတွင်းတစ်ခုပြီးသောလူမှုအတိုင်းအဝိုင်းတစ်ခုဖန်တီးသွားမယ်အဖွဲ့အစည်းတစ်ခုအနေနဲ့အာဆီယံဟာအများကလက်ခံယုံကြည်နိုင်တဲ့အဖွဲ့အစည်းတစ်ခုအဖြစ်နိုင်ငံတကာအတိုင်းအဝိုင်းကိုပြသနိုင်မှုဒီအချိန်ဟာအမြဲတမ်းမှကိုအရေးကြီးတဲ့အခိုက်အတန့်ဖြစ်ပါတယ်
။အာဆီယံလူမှုအတိုင်းအဝိုင်းထူထောင်တဲ့နေရာမှာဒေသတွင်းကလူခွင့်ရေးတွေကိုအကာအကွယ်ပေးသွားဖို့တွေလည်းပါဝင်တာမို့မြန်မာနိုင်ငံဟာလူခွင့်ရေးနဲ့ပတ်သက်ပြီးစိုးစိုးဝါးဝါးပြုမှုနေတဲ့အတွက်ဥက္ကဋ္ဌအဖြစ်တာဝန်ယူနေခိုက်ဒေသတွင်းမှာတိုးတက်အောင်လုပ်နိုင်ပါမလားဆိုတာကလည်းမေးခွန်းထုတ်စရာဖြစ်မယ်လို့ပြောပါတယ်။ဒီအတွက်လည်း ANPMC အဖွဲ့ကအသင်းဥက္ကဋ္ဌတာဝန်ကိုမြန်မာနိုင်ငံကိုမပေးဖို့တောင်းဆိုထားရတာလို့ Miss Astrid ကပြောပါတယ်
။ If Burma be the chairman of 2014 without improving the conditions of human rights in
မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိဘဲနဲ့2014ခုနှစ်မှာအာဆီယံသင်းရဲ့ဥက္ကဋ္ဌဖြစ်လာခဲ့မယ်ဆိုရင်အာဆီယံဥက္ကဋ္ဌအနေနဲ့ပထမဆုံးလုပ်ရမယ့်တာဝန်ကိုသူကိုယ်တိုင်ကချိုးဖောက်ထားသလိုဖြစ်နေပါလိမ့်မယ်။ဒါကြောင့်လေအာဆီယံပေါ်လက်ခံယုံကြည်နိုင်မှုတွေကျဆင်းသွားနိုင်ပါတယ်။ဒါကြောင့်လေအာဆီယံအနေနဲ့ဒါကိုပြန်ပြီးစဉ်းစားသုံးသပ်ဖို့ကျမတို့တောင်းဆိုနေတာပါ
။ဒီချိန်ထဲမှာပဲမြန်မာနိုင်ငံမှာအစိုးရတည်တရက်ပေါ်ပေါက်လာပေမဲ့အခြေအနေတွေဟာတိုးတက်မှုမရှိဘူးလို့လည်းပြောပါတယ်။ဒီချိန်ထဲမှာပဲဒီလိုဥက္ကဋ္ဌဖြစ်လာမယ်ဆိုရင်နိုင်ငံတကာအသံဝန်ကမြန်မာနိုင်ငံနဲ့ပုံပြီးထိတွေ့ဆက်ဆံမှုတွေကုလူဆက်ဆံမှုတွေနဲ့အခြေအနေတွေကိုပုံပြီးထဲထဲဝင်ဝင်သိမြင်ခွင့်ရမယ်လို့မြင်သူတွေလည်းရှိပါတယ်။ဒါပေမဲ့ ANPMC အင်ဒိုနီးရှားနိုင်ငံတာဝန်က Miss Astrid ကတော့ဒါကိုသဘောမတူဘူးလို့ပြောပါတယ်
။ We have to understand that being the chairmanship is giving an authority for the government.
ဥက္ကဋ္ဌဖြစ်လာတဲ့ဆိုတာဟာအစိုးရတရက်ကိုဒေသတွင်းမှာဥဆောင်သွားဖို့တာဝန်ကိုပေးရလိုက်တာဖြစ်တဲ့ဆိုတာကိုနားလည်သဘောပေါက်ဖို့လိုပါတယ်။ဒါကြောင့်လဲဥက္ကဋ္ဌဆိုတဲ့အဓိပ္ပာယ်ကိုနားလည်ဖို့လိုပါတယ်။နိုင်ငံတနိုင်ငံအနေနဲ့ဥက္ကဋ္ဌဖြစ်လာတဲ့ဆိုရင်ပဲဒီနိုင်ငံရဲ့ဆုံးဖြတ်ချက်တွေကိုကြံနိုင်ငံတွေကလိုက်ပြီးလုပ်ကြရတာပါ။ဒါဟာအာဆီယံအသင်းခေါင်းဆောင်တွေအကြားလက်ခံထားကြတဲ့ပုံစံတစ်ခုပဲဖြစ်ပါတယ်
။မြန်မာနိုင်ငံထက်ဥက္ကဋ္ဌအရေးချင်းပြေးသွားတဲ့နိုင်ငံတွေလည်းအသင်းဝင်ဆယ်နိုင်ငံထဲမှာရှိနေတာမို့ဒီတာဝန်ကိုအလှည့်ကျော်လွှဲပြောင်းပေးတင်တယ်လို့လည်းမြန်မာ၏အာဆီယံလွှတ်တော်အမတ်များအဖွဲ့က Miss Astrid ကပြောခဲ့တာပါ။လွန်ခဲ့တဲ့2006ခုနှစ်တုန်းကအာဆီယံရဲ့ဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံဟာပထမဆုံးအချိန်အလှည့်ကျစင်မှာတော့လူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေနိုင်ငံရေးတိုးတက်မှုမရှိရတဲ့အပေါ်ဝေဖန်ပြစ်တင်ခံရမှုတွေနဲ့အတူဒီတာဝန်ကိုမယူဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။